မြန်မာနိုင်ငံမှာအာနာတင်းစစ်ကောင်စီကညဉ့်ညစွာဆန္ဒပြသူတွေကိုနှစ်စဉ်ရက်ဆက်အကြမ်းဖက်ဖြိုခွဲတပ်ဖြတ်နေတဲ့လုပ်ရက်တွေချက်ချင်းရပ်တန့်ပြီးဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီကြောင်း AP သတင်းလောင်မှဖော်ပြထားတာကိုဆက်ပြီးတင်ပြပေးပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တဲ့အပေါ်ဂျမန်အစိုးရကတနင်္လာနေ့မှာပြစ်တင်ရှုံချလိုက်ပါတယ်။ဒါ့အပြင်အကြမ်းဖက်လုပ်ရက်တွေကိုအခုချက်ချင်းရပ်တန့်ပြီးဖမ်းဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုလည်းလွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေဟာပြီးခဲ့တဲ့သတင်းပတ်ကောင်မှအဆိုးအဝါဆုံးအခြေအနေကိုရောက်သွားခဲ့ကြောင်းဂျာမနီအစိုးရပြောခွင့်ရစတီဖန်စီဘက်ကတနင်္လာနေ့မှာသတင်းထုတ်တွေကိုပြောပါတယ
်။ Die Bundesregierung verurteilt das gewaltsame Vorgehen der Sicherheitskräfte und den tödlichen Waffeneinsatz aufs Schärfste.
မြန်မာလူမျိုးရေးတပ်ဖွဲ့တွေကလက်နက်အင်အားသုံးပြီးတော့အကြမ်းဖက်ဖြိုခွင်းတဲ့အပေါ်မှာဂျာမနီအစိုးရအနေနဲ့ပြင်းထန်ကန့်ကွက်ရှုံချပါတယ်။အကြမ်းဖက်ဖြိုခွင်းမှုတွေဟာပြီးခဲ့တဲ့သတင်းပတ်ကောင်ပိုင်းမှအဆိုးအဝါဆုံးအခြေအနေကိုရောက်ခဲ့ပါတယ်။ညဉ့်ညစွာဆန္ဒပြသူတွေကိုလက်နက်နဲ့အကြမ်းဖက်ဖြိုခွဲတဲ့လုပ်ရဟာဘလို့မှလက်ခံနိုင်စရာမရှိပါဘူး
။ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့တာကိုကန့်ကွက်ဆန္ဒပြရင်စနေနေ့ကလက်နက်ကင်တပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်တိတ်ဆုံသွားသူចောင်းသားလူငယ်ရဲ့ဇာပနာကိုလိုက်လံပို့ဆောင်ကြတဲ့ပေးတပ်တွေကိုလူမျိုးရေးတပ်ဖွဲ့တွေကတင်းငွေနေ့မှာပြစ်ခတ်ခဲ့တာနဲ့ပတ်သက်လို့လည်းစတီဖန်စီဘတ်က
It ist erschütternd zu sehen, dass es fast täglich in Myanmar zu Todesopfern solcher Gewalt der Sicherheitskräfte kommt.
Die Malonyuri-Tapuri ja lecce ne klingeri apawin nizi ne emya piso muri pinitago mien tuyara sik toga pshisiyawa. Ocho duri ga piduludu gu atta jizwa ne chenchao piosu nidari ga le ango tenziya gaumare.
မလာ၂၉ရက်စနေနေ့တရက်ထဲမှာတွင်လက်နက်ကင်တပ်ဖွဲ့တွေရဲ့အကြမ်းဖက်ဖြိုခွဲမှုကြောင့်အသက်၁၆နှစ်အောက်ကလေးငယ်တွေအပါအဝင်လူပေါင်း၁၁၄ဦးအနည်းဆုံးသေဆုံးခဲ့တာပါ။အဲဒီလို့ရတဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးကိုယ်စားလှယ်ကလူတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုလို့ခေါ်ဆလိုက်ပြီးနိုင်ငံတကာအတိုင်းဝိုင်းကထိရောက်စွာတုံ့ပြန်ဆောင်ရွက်ခြင်းမရှိတဲ့အပေါ်ပြစ်တင်ဝေဖန်လိုက်ပါတယ်။ဂျာမနီအစိုးရအနေနဲ့ဒီလက်နက်အင်အားသုံးအကြမ်းဖက်ဖြိုခွဲမှုတွေချက်ချင်းရပ်တန့်မှုတောင်းဆိုကြောင်းဂျာမန်ဝန်ကြီးချုပ်ရဲ့ပြောခွင့်ရလည်းဖြစ်တဲ့စတီဖန်စီဘတ်ကပြောပါတယ
် Wir fordern das Militär in Myanmar zum sofortigen Verzicht auf diese Gewaltanwendung gegen die Zivilisten
မြန်မာစစ်တပ်အနေနဲ့ဒီအရသာပြည်သူတွေကိုလက်နက်အင်အားသုံးပြီးတော့ဖြိုခွဲနေတာတွေကိုချက်ချင်းရပ်တန့်ဖို့ကျွန်တော်တို့တောင်းဆိုပါတယ်ဒါအပြင်ဖက်စည်းထားတဲ့နိုင်ငံအကျဉ်းသားတွေကိုချက်ချင်းလွတ်ပေးပြီးတော့ဒီမိုကရေစီနှီးလန်းကြတဲ့တရားဝင်အဖွဲ့အစည်းတွေကိုပြန်အသက်သွင်းပေးဖို့တောင်းဆိုပါတယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းအမေရိကန်ပြည်ထောင်စုအပါအဝင် EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံတို့ကမြန်မာစစ်ကောင်းဆောင်တွေအပေါ်ဒဏ်ခအရေးယူမှုတွေအရှိန်မြှင့်လှုပ်ဆောင်ခဲ့ပေမဲ့ဂျာမနီအစိုးရအနေနဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေအပေါ်တီးခြားပြင်းထန်စွာဝေဖန်ပြောဆိုတာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်ခင်ဗျာ